ဒီကနေ့သာသနာတော်နှစ်2560ပြည့်နှစ်မြန်မာနှစ်1388ခုနှစ်တော်သလင်းလာဆန်9ရက်ခရစ်နှစ်2016ခုစက်တင်ဘာလ10ရက်စနေနေ့ယနေ့ခုမှာဦးဇင်းတို့ချမ်းမြေ့မြတ်ဤသာတွင်ဝယ်ချမ်းမြေ့စေရန်တတိပဋ္ဌာန်ကျင့်မြတ်တို့ကိုကျင့်ကြံပွားများကြိုးစားအားထုတ်၍နေကြကုန်သောယောဂီသူတော်စင်တို့နှင့်စွမ်းလူချင်းအာထုဇယောဂီဒေါ်စန်းစန်းဦးမိသားစုတို့အားဥစဉ်များဓမ္မဒါနပြုမိတရားကားတော်မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးဟောကြားတော်မူခဲ့သောထိုထိုသုတ်တံဒေသနာတို့နှင့်ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရေးသားခဲ့သောဝိပဿနာရှုနည်းကျမ်းဂန်တို့ကိုအခြေခံ၍တန်စာဆင်၍ဟောကြားသောဝိပဿနာခရီးသည်တတိယပိုင်းတရားတော်ဘာတရားတော်ပါလဲလဲဝိပဿနာခရီးသည်တရားတွေဟောလာတာယခုဆိုရင်တတိယပိုင်းရောက်လာပြီကျားတဲ့မှာဆက်ပြတ်သွားလဲတော်တော်ကြာသွားပြီနော်ယောဂီဟောင်းနေရတော့ဒီမှာအတ္တတရားတော့မနာရဘူးသေးဘူးပေါ့ပထမပိုင်းနဲ့ဒုတိယပိုင်းဟောတာတော်တော်ကြာသွားပြီကြားတဲ့မှာစံပြီးဆရာလေးတွေယောဂီတွေတို့လိုအပ်မဲ့တရားလေးတွေဟောရင်းနဲ့ကြားတဲ့မှာဆက်ပြန့်သွားဆရာတော်ဘုရားကလည်းပဲရန်ကုန်မှာဒီနေ့ဝါဆိုတာဆိုတော့တလမှာတစ်ခါပဲလာတာတလမှာတစ်ပတ်ဆိုတော့ယောဂီတော်စင်တွေလည်းပဲကျူးစာပန်းစာအထုတ်ကြယောဂီတွေလည်းပဲများတော့ဆရာတော်လည်းပဲအားရပါရတရားတွေဟောသွားတာဘယ်နှစ်ရကြာသွားလဲ6ရကြာသွားနော်အဲ့တော့တရားဝိပဿနာခီးတယ်တော်တော်ကိုဆက်ပြတ်သွားဆရာတော်က6ရဟောတယ်ဥစဉ်ရလည်းပဲကြားတယ်မှာတခြားတရားတွေ4ဘုလောက်ဟောလိုက်တော့ဝိပဿနာခီးတယ်ကမျက်ခြေပြတ်အဲ့တော့ဝိပဿနာခီးတယ်ဒီနေ့ပြန်ဆက်ပြီးတော့ဟောမယ်တဲ့တတိယပိုင်းရောက်သွားပြီနော်ဝိပဿနာခီးတယ်ဆိုတော့ယောဂီတော်စင်တွေတရားလုပ်ပွားများအားထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကဒါဝိပဿနာခီးတယ်တွေပဲဟုတ်ရဲ့လားဝိပဿနာလို့ဒီပွားများအားထုတ်နေတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကဘာတယ်လဲဝိပဿနာခီးတယ်တွေဝိပဿနာခီးတယ်တွေဆိုတော့နိဗ္ဗာန်ရှင်မြတ်တော်သူဥတီပီရှောင်းလန်းနေတဲ့ဝိပဿနာခီးတယ်တွေကြုံတွေ့ရမယ့်အရာတွေကိုဦးဇင်းကမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးဟောကြားတော်မူခဲ့တဲ့အတိုင်းကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟောကြားတော်မူခဲ့တဲ့အတိုင်းယောဂီတွေကိုပြန်လည်ပြီးတော့ဖောက်သည်ချတာပါနော်အဲ့တော့သုံးညာကာရံပဝိထသတန္တစိတ်တသဘိက္ခုနောအမာနုတိရတိဟောတိတမ္မာတဏံဝိပတ္တောယတောယတောတမ္မတတိခန္ဓာနံဥဒယပယံလဘတိပိတိပါမောက်ဇံအမတန္တံဝိဇာနာတံသုံးညာကာရံပဝိထသစိတ်ဉာဏ်ရာယတုဝင်ရောက်၍လာသောပုဂ္ဂိုလ်အားအမာနုတိရတိဟောတိတာမန်လူတွေနဲ့တည်းပြမာတွေမတွေ့နိုင်မရောက်နိုင်တဲ့ပျော်မွေခြင်းမျိုးကိုပျော်မွေ့ရတတ်ပါれတဲ့ယခုလိုတရားရိပ်သာတွေအတန်ပလန်တွေ၊ဆူညံမှုတွေကနေတိတ်ဆိတ်တဲ့အရဒေသတွေရောက်ပြီဆိုရင်စိတ်ထဲမှာအေးချမ်းလိုက်တာသိရဝါရီလေးတွေနဲ့ကောင်းလိုက်တာဆိုတော့ခံစားမှုပထမဦးဆုံးယောဂီတော်စင်ပုဂ္ဂိုလ်တွေမဖြစ်ဘူးလားဖြစ်တယ်ရတဲ့ရွာထဲမှာစူးစူးညံ့ညံ့နဲ့ပလူပြန်အောင်အတန်မျိုးစုံတွေကြားလာတဲ့ပုဂ္ဂိုလ်တွေကယခုလိုတောရိပ်တောင်ရိပ်တောတဲ့တောင်ထဲမှာရောက်လာပြီးတော့သစ်ပင်ရိပ်တွေအောက်မှာရောက်လာတဲ့အခါယခုလိုတရားကျင့်ကြံပွားများတဲ့ဓမ္မယုံကြီးတဲ့တိတ်ဆိတ်တဲ့နေရာမျိုးတွေရောက်လာတဲ့အခါမှာအလွန်မတန်တိတ်ဆိတ်တာပဲစိတ်ထဲမှာငြိမ်းအေးလိုက်တာချမ်းသာလိုက်တာစသည်ဖြင့်အဲ့ဒီလိုခံစားမှုတွေရှိဥစွာဖြစ်တတ်တယ်တဲ့ဒါဝိပဿနာယောဂီပုဂ္ဂိုလ်တွေဝိပဿနာခီးတဲ့ပုဂ္ဂိုလ်တွေရှိဥစွာကြုံတွေ့ခံစားတဲ့အရာတွေပေါ့ဟုတ်တယ်မလားယောဂီတိုင်းယောဂီတိုင်းကတော့ဦးဇင်းတို့ဒီပြင်စာချမ်းမြေ့မြန်ရိပ်သာရောက်လာရင်တော့အဲ့ဒီလိုခံစားရတယ်တဲ့ယောဂီမဟုတ်တဲ့ပုဂ္ဂိုလ်တွေကလည်းပဲခံစားရတာပဲနော်ခဏတဖြုတ်အကြောင်းမျိုးစုံနဲ့ရောက်လာတဲ့ပုံကူတွေကလည်းပဲအကြောင်းနဲ့ရောက်လာပြီဆိုရင်အသိပင်ဝပင်လေးနဲ့တိတ်တိတ်ဆိတ်ဆိတ်နဲ့က ကာသန်တွေဘာသန်တွေသူညံမှုတွေမရှိတဲ့နေရာလေးရောက်တော့အလွန်မတန်ချမ်းသာတဲ့ချမ်းသာမျိုးလေးတွေခံစားရတယ်တဲ့ဒါတော့တရားအလို့အမထုတ်ခင်ကြိုတင်ပြီးတော့ကြုံတွေ့ရတဲ့အရာပေါ့သုညာဂါရံဘုဟိထသတန္တစိတ်တသဘိက္ခုနောတရားရည်တာတွေရောက်လာတဲ့ကံမှာဝိပဿနာတရားတွေရှုရင်းမှန်ရင်ပွားများရင်နဲ့မိမိရဲ့စိတ်ထဲမှာငြိမ်းအေးမှုတွေငြိမ်သက်မှုတွေရလာပြီဆိုရင်လည်းပဲအာမနုတိရတိဟောတိတာမန်လူတွေနဲ့တည်းမြမာတွေမကြုံတွေ့မခံစားရတဲ့ပျော်မွေးမှုပျော်မွေးမှုမျိုးတွေကြုံတွေ့ခံစားရတတ်တယ်တဲ့ဒါတော့တရားလို့ပွားများအထုတ်တဲ့ယောဂီတော်စင်တွေကိုရိပါပဲနော်ခါမှမခံစားဘူးတဲ့ငြိမ်းအေးမှုလေးတွေတရားလို့အထုတ်ရင်နဲ့မိမိတို့တွေကိုစီကိုငါခံစားရတတ်တယ်တဲ့တန္တစိတ်တသဘိက္ခုနောအမာနုတိရတိဟောတိတမ္မာတမ္မံဝိပဿတောဖောင်းမှုပိမှုအစားပြီးတဲ့ယုံနာနှပြငါးခန္ဓာတို့ရဲ့ပေါ်ရပေါ်ရတွေကိုရှုရင်းမှန်ရင်ပွားများရင်းနဲ့ဖောင်းမှုရဲ့ရွေလျားတဲ့သဘောလေးပိမှုရဲ့ရွေလျားတဲ့သဘောလေးတွေပူမှုသဘောအိမှုသဘောနာမှုခြင်းမှုသဘောအစားပြီးတဲ့မှန်ကန်တဲ့သဘောလေးတွေမှန်ကန်တဲ့ယုတ်တရားနံတရားလေးတွေမြင်လာပြီဆိုရင်လည်းပဲအမာနုတိရတိဟောတိအာမန်လူတွေနဲ့တွေမြန်မာတွေမခံစားရတဲ့ပျော်မွေးမှုမျိုးတွေကိုခံစားရတတ်ပါတယ်တဲ့ဒါတွေကတော့ရှိဥစွာကမ္ပဏလို့စတင်ပြီးတော့အာထုတဲ့ပုဂ္ဂိုလ်တွေကြုံတွေ့ရတဲ့အရာတွေပေါ့ယတောယတောတမ္မတတိခန္ဓာနံဥဒယဗယံလဘတိပိတိပါမောက်ဇံအမတန်တံဝိဇာနာတံမိမိတို့ရှုမိမဲ့ပွားများနေတဲ့ဒီယုတ်ဒီနံတွေကနေပြီးတော့ရှုမှတ်ပါများပွားများပါများလာတဲ့အခါမှာရှုလို့မှတ်လို့ကောင်းလာတဲ့အခါမှာခန္ဓာကိုယ်ထဲမှာဟိုနတ္တိနာကဖြင်းငနဲ့ဖြန့်ငနဲ့စိတ်ငနဲ့ညိတ်ငနဲ့နဲ့စိတ်သိမ်းမွင်းထတာမျိုးတွေမကြခဏကြုံတွေ့ရတတ်တယ်တဲ့အဲ့ဒီလိုပီတိတွေပါမောက္ခတွေမိမိတို့ရဲ့တဏ္ဍာမှာဖြစ်လာပြီဆိုရင်တော့အဲ့ဒီပီတိပါမောက္ခတွေကနိဗ္ဗာန်ရောက်ကြအောင်အားကောင်းတဲ့အထောက်ပံ့တွေဖြစ်တယ်တဲ့ဒါတွေကတော့ဝိပဿနာဉာဏ်စဉ်တွေမဖြစ်ခင်ကြိုတင်ပြီးတော့ကြုံတွေ့ရတဲ့ဝိပဿနာခီးတဲ့တွေရဲ့အကျုံတွေ့ရမဲ့အရာတွေတဲ့နောက်တကဩဘာတိစီဝညာနေစပိတိယာစဝိကံပတိပတ္တိယာဒုခိစီဝယေဟိစိတ်တံဘဝေတတိအဒီမောက်ခေသာပက္ခဟိဥပ္ပထာနေစကံပတိဥပ္ပခာဝေဇနာယာစဥပ္ပခာယနိကန္တိယာဝိပဿနာခီးတဲ့ပထမပိုင်းမှာဦးဇင်းဟောခဲ့တာကဩဘာသလို့ခေါ်တဲ့အလင်းရောင်တွေကြုံတွေ့တဲ့အရာတွေပြီးသွားပြီနော်ညာနလို့ခေါ်တဲ့ဝိပဿနာဉာဏ်တွေပြီးသွားပြီပီတိလို့ခေါ်တဲ့ခုနကအာနေတဲ့ပီတိအားကောင်းတဲ့ပီတိတွေကြောင့်ပြီးသွားပြီဒါပထမပိုင်းပေါ့ပတ္တတိယဒုက္ခေစီဝယေဟိစိတ်တံဘဝေတတိတဲ့ဝိပဿနာခီးတဲ့ဒုတိယပိုင်းမှာတော့ပတ္တတိလို့ခေါ်တဲ့ကိုယ်စိတ်ငြိမ်းမှုတွေပြီးသွားပြီ။ဒုက္ခလို့ခေါ်တဲ့ကိုယ်စိတ်နှပြချမ်းသာမှုတွေပြီးသွားပြီ။နောက်အဒီမောက္ခလို့ခေါ်တဲ့အလွန်မတန်ကြည်လင်းတဲ့သရတရားတွေလည်းပဲပြီးသွားပြီ။ဆိုတော့ဘယ်နှပါးပြီးသွားပြီလဲ။6ပါးဝိပဿနုပက္ခိလေသာ10ပါးရှိတဲ့တဲ့က6ပါးပြီးသွားပြီ။ဆိုတော့ဒီကနေ့ဝိပဿနာခီးတဲ့တတိယပိုင်းမှာကျန်တဲ့4ပါးကိုဆက်ဟောမယ်။ဝိပဿနာလုပ်တယ်မိမိတို့ကြိုးစားပန်းစားနဲ့အားထုတ်လိုက်ပြီဆိုရင်ရှုရင်းမှန်ရင်ပွားများရင်နဲ့အချိန်နေရလာပြီဆိုရင်တိတ်ပြီးတော့ဒီအရှုခံအောင်ဒီပေါ်မှာရှုတည်တဲ့စိတ်လေးတထထကကနဲ့ကဆနဲ့ကြားဖို့ရတဲ့ចောင်းကြတွေတိတ်မဆိုင်ရတော့ဘူးနော်ចောင်းကြတွေလည်းပဲမဆိုင်ရတော့ဘူးတဲ့ဒီရှုဖို့မှတ်ဖို့ပွားများအားထုတ်ဖို့လည်းပဲပြင်းကြီးတဲ့စိတ်ညင်ငွေတဲ့စိတ်ကလည်းပဲမရှိဘူးကြောင်ကြဆိုင်မှုလည်းပဲကင်းနေတယ်ပြင်းကြီးတဲ့စိတ်ကလည်းပဲမရှိဘူးပေါ်ရအာယုံလေးတွေကိုအလိုက်တဲ့မှတ်ပေးတဲ့သဘောလေးပဲရှိတယ်တဲ့အဲ့ဒီလိုပေါ်ရယုတ်တရားနံတရားလေးတွေကိုရှုပေးခြင်းမှတ်ပေးခြင်းပွားများခြင်းကိုပက္ခဟလို့ခေါ်တယ်တဲ့ဘာလို့ခေါ်လဲပက္ခဟဆိုတာပါဠိစလုံးဒီပါဠိစလုံးကိုယောဂီတော်စင်နေနားလည်အောင်ပြောရင်တော့ဝိရိယပါပဲပက္ခဟရဲ့အဓိပ္ပာယ်ကဝိရိယအထုတ်တဲ့နုတဲ့ယောဂီတွေကတော့ဖောင်းမှုပိန်မှုရာမှုယံမှုနာမှုကျင်မှုတွေပေါ်မှာရှုတည်တဲ့စိတ်လေးတစ်သက်တည်းကြားဖို့ရတဲ့အလွန်မနှံကြိုးစားရတယ် lumen matan chang ja sai ya le no chang ja sai do le be phaw ne lu mat lai bi so yin phaw mu le ye yue twa le tabor le ko ti chin ma ti da pain ne lu sai de ya mat do le be te yue yue ne ja twa de pain mu tabor le ko ti chin ma ti da no ta tha de ja bu le be ma lwe bu da ta tha de ja do le be di phaw mu tabor le ko poun tan tan ni ne be myin da phaw jwa la de tabor pain ja twa de tabor yue lya de tabor le di twon kan de tabor le di ma ti ya ဒါအာထုတ်ကာစားယောဂီတွေကတော့ဒီလောက်ပဲတည်မှာနော်တပြည့်ပြည့်နဲ့အာထုတ်သက်လေးရှင်းလာပြီမိမိကလည်းပဲကျိုးစားပန်းစားအာထုတ်တယ်ဆိုရင်တော့ရှုလိုက်တဲ့ရှုခံအာယုန်တိုင်းပေါ်မှာရှုတည်တဲ့စိတ်လေးကတထာဇကကနကကနပါသွားတာသိပြီးတော့အာထုတ်ကာစားတုန်းကလို့နင်းလားငါလားကြောင်းကြဆိုင်တဲ့သဘောတွေမရှိတော့ဘူးနော်အဲ့ဒီလိုသဘောလည်းမရှိဘူးတဲ့ဒီဘောင်းမှုပိန်မှုအစားပြီးတဲ့ပေါ်ရပေါ်ရအာယုန်တွေကိုရှုဖို့မှတ်ဖို့ရာပြင်းရတဲ့စိတ်လည်းမရှိဘူးတဲ့အဲ့ဒီသဘောနှမျိုးကနေကင်းလွတ်နေတဲ့သဘောကိုဘာလို့ခေါ်လဲပက္ခဟာတဲ့ဝိရိယအဲ့ဒီလိုသဘောလေးတွေကရှုမှတ်ပွားများကြိုးစားနေတဲ့ယောဂီပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဖြစ်တယ်မဖြစ်ဘူးလားရှုမှတ်ရလေးတွေရလာပြီအာထုတ်တဲ့လေးတွေကြားလာပြီကြိုးစားပန်းစားလည်းပဲပွားများတယ်ဆိုရင်တော့ဒီယောဂီတွေကဒီသဘောလေးတွေတွေ့ရတာပဲเนาะဒါကြောင့်မို့တရားရှောက်တဲ့ကောင်မှာတပည့်တော်တို့ဗျာအရှုခံအာယုံလေးတွေပေါ်မှာဘာမှကြောင်းကြဆိုင်စရာမလိုဘူးနဲ့ဘေးကနေထိုင်ကြည့်နေရသလိုပဲတဲ့တချို့ယောဂီတွေရှောက်ကြတယ်เนาะထိုင်ကြည့်နေရသလိုပဲရှုခံအာယုံလေးပေါ်မှာရှုဖို့ရာအတွက်ပြင်းတဲ့စိတ်လည်းပဲမရှိဘူးဒီရှုခံအာယုံလေးကိုမလွတ်တော့အောင်ရှုခံအာယုံလေးကိုတက်တက်မတ်မတ်ရှုမိအောင်အသေးအလဲကြိုးစားတဲ့ကြောင်းကြဆိုင်မှုသဘောလည်းမရှိတော့ဘူးเนาะအသားလေးဘေးကနေထိုင်ကြည့်နေရသလိုပဲတဲ့အောက်ပိုင်းနေထုံးလာပြီဆိုလို့ချင်းလည်းပဲထုံးနေနဲ့မှိုင်းမှန်နဲ့ထုံးမှုသဘောလေးပဲစိတ်ထဲကမြင်းတာဒီထုံးမှုသဘောရှိရလို့တဏှာရှိလည်းပဲပြင်းတဲ့စိတ်မပေါ်ဘူးဒီထုံးမှုသဘောလေးကိုလွတ်သွားမှဆိုလို့ကြောင်းကြဆိုင်တဲ့သဘောတွေလည်းပဲမရှိဘူးတဲ့အဲ့ဒါကိုဘာလို့ခေါ်လဲပက္ခဟာမနေ့တုန်းကတရားစကန်ထွက်သွားတဲ့ရှင်ဘုရားယောဂီတွေကဥစဉ်ကိုလျှောက်သွားတယ်အဲဒီယောဂီ၃ယောက်တည်းတယောက်ပေါ့လေတပည့်တော်ဗျာတဲ့ထွက်ကန်ဒီမှာတရားတွေကလည်းတက်လိုက်တာတရားသူတွေကလည်းရလိုက်တာတဲ့ဘယ်လိုဖြစ်လို့တော့ခုနဥစဉ်ပြောသလိုပေါ့လေအောက်ပိုင်းကြီးခြေစလုံးကြီးကျင်းထုံနေတာတဲ့ထုံစည်းတွေထိုးထားတဲ့အတိုင်းပဲအဲဒီထုံမှုလေးကိုရှုနေရတာနဲ့တနာကြီးနှစ်နာရီတိကြာသွားတယ်ပြင်းတဲ့စိတ်လည်းပဲမပေါ်ဘူးတခြားဘာစိတ်မှလည်းမပေါ်ဘူးဒီထုံမှုသဘောလေးကိုလွတ်သွားမှဆိုလို့ကြောင်းကြဆိုင်တဲ့သဘောလေးလည်းမရှိဘူးတဲ့အဲ့ဒီလိုသဘောကဘာလို့ခေါ်လဲပက္ခဟာတဲ့နော်သူကတော့အဲ့ဒီလိုရှုလို့မှတ်လို့ကောင်းတာကိုတရားသူရတယ်လို့သူကသူတော့အဲ့လိုပြောသွားတာပေါ့နော်ဒီမှာတရားလာအထုတ်ရတာတရားသူတွေလည်းရတယ်ဗျာတဲ့အဲ့လိုရှုလို့မှတ်လို့ကောင်းတာကိုသူကတော့တရားသူလို့ဆိုလိုတာပေါ့လေအဲ့တော့သူတို့ဆိုလို့ချင်းဘာမှမကြောက်ဘူးဆယ်ရက်ပဲကြာတာဆရာတဲ့မှာတော်တော်ကိုရှူအမှန်အားတွေကောင်းတော့အဲ့လိုအလိုက်တင်လေးရှူနိုင်တဲ့အနေအထားတွေရောက်သွားတယောက်ယောဂီပုဂ္ဂိုလ်တယောက်ကတရားရှောက်ဖို့ရာအတွက်တပည့်တော်လားခေါ်လို့တာဖြုတ်လိုက်ရတာတဲ့သူတော်လားမခေါ်ဘူးဆိုသုံးနာရီကြာသွားမလားလေးနာရီကြာသွားမလားမပြောတတ်ဘူးတဲ့ချွတ်ချွတ်တော့ယောဂီပုဂ္ဂိုလ်တွေအဲ့လိုဟာလေးတွေတွေ့ရတတ်တယ်နော်အဲ့တော့အဲ့ဒါမျိုးတွေကလည်းပဲယခုလိုအရှုခံအာယုန်တွေပေါ်မှာရှူမိဖို့ရာအတွက်ကြောင်းကြမဆိုင်ရမှုရှုခံအာယုန်ဒီပေါ်မှာရှုမှတ်ဖို့ရာအတွက်ပြင်းရင်မှုတွေမရှိတဲ့သဘောကိုပက္ခလို့ခေါ်တယ်တဲ့ဒီပက္ခသဘောလေးတွေရာလည်းပဲဝိပဿနာလုပ်ပွားများအထုတ်တဲ့ကြိုးစားပန်းစားပွားများအထုတ်တဲ့ယောဂီတိုင်းယောဂီတိုင်းတွေ့ကြုံရမယ့်အရာတွေပဲတဲ့မှန်ရလားဝိပဿနာခီးတည်းမိမိတို့နိဗ္ဗာန်ရှင်မြို့တော်သို့ဥတည်ပြီးတော့ရှောက်လန်းနေတဲ့မဂ်ကင်လမ်းမကြီးပေါ်မှာရှောက်နေကြပြီဆိုရင်လမ်းကူးလမ်းမှာဒီပက္ခသဘောလေးတွေရာလည်းပဲတွေ့ရမှာပဲအဲ့ဒီလိုသဘောလေးတွေတွေ့လာပြီဆိုတချို့ယောဂီတွေကစိတ်ထဲမှာထင်တတ်တယ်နော်။အော်ငါရှုနိုင်လိုက်တာမှတ်နိုင်လိုက်တာဘာမှကြောင်းကြဆိုင်စရာလည်းမလိုဘူး။ဒီရှုခံအောင်လေးပေါ်မှာရှုတည်တဲ့စိတ်လေးတခြားတဲ့ကြောက်ဖို့ရာအတွက်ငါမှပြင်းတဲ့စိတ်လည်းပဲမရှိဘူး။ဆိုပြီးတော့စိတ်ထဲမှာကျေနပ်နေတဲ့သဘောကြတဲ့သဘောလေးတွေဖြစ်တတ်တယ်နော်။အဲ့ဒီလိုလေးဖြစ်ပြီဆိုရင်တော့ဒါပက္ခဟကိုတဏှာနဲ့တာယာသွားတယ်လို့ခေါ်တယ်။နော်တချို့ချို့တော်ယောဂီပုဂ္ဂိုလ်တွေကြတော့လည်းပဲဒီသဘောလေးတွေကငါ့မှာပဲဖြစ်တာနေမှာပါတခြားယောဂီတွေဖြစ်ကျင်မှာဖြစ်မှာ တခြားယောဂီတွေဖြစ်ရင်လည်းပဲဖြစ်ခဲ့ရင်လည်းပဲငါလောက်တော့မကောင်းတော့ပါဘူးကိုကိုကအဲ့ဒီလိုမာနတွေဝင်သွားတတ်တယ်နော်ဘက်ခသဘောလေးတွေဖြစ်ပြီဆိုရင်တဏှာလည်းပဲဖြစ်တတ်တယ်မာနလည်းပဲဝင်သွားတတ်တယ်ဒီလိုကြောင်းကြဆိုင်မှုလည်းမရှိဘူးပြင်းကြီးညီငွေမှုလည်းပဲမရှိတဲ့သဘောလေးတွေကငါမှာပဲဖြစ်နေတာဒါလေးတွေကငါတဏှာမှာပဲဖြစ်တာဒါလေးကငါပဲစသည်အားဖြင့်ဆွဲလန်းလိုက်လို့ရှိရင်ဒိဋ္ဌိကိလေသာဝင်သွားတယ်တဲ့မှန်ရလားအခုလိုရှုလို့မှတ်လို့ကောင်းတဏှာကြီးထိုင်လည်းပဲနာမှုခြင်းမှုတွေမပေါ်ဘူးသိပြီးတော့ပြင်းညင်ဝတဲ့စိတ်လည်းမပေါ်ဘူးခံစားတဲ့သဘောလေးလည်းပဲမပေါ်ဘူးနှစ်နာရီထိုင်လည်းပဲဘာမှမဖြစ်သုံးနာရီထိုင်လည်းဘာမှမဖြစ်ဘူးဒါတွေကတရားဓုရလို့မှုငါတဏ္ဏမှာပေါ်လာနေမှာဒါတွေပေါ်လာတာဟာတရားဓုတွေပဲလို့စိတ်ထဲမှာထင်သွားရင်တဲ့ဒါအရိယာမတ်မဟုတ်ဘဲနဲ့မဟုတ်တယ်လို့မှားယွင်းစွာထင်မြင်ခြင်းပဲတဲ့အဲ့ဒီလိုဘက်ကသဘောတွေပေါ်လာတဲ့အခါမှာတဏှာတွေမာနတွေဒိဋ္ဌိတွေနဲ့ဆွဲလန်းသွားပြီဆိုရင်တော့မိမိတို့ရဲ့ရှုမှတ်မှုတတိကလွတ်သွားတယ်မှန်ရဲ့လားရှုမှတ်မှုတတိလွတ်သွားပြီဆိုရင်တော့ဝိပဿနာခီးတွေလျှောက်လန်းနေတဲ့လမ်းမကြီးရောက်ဖို့ရအတွက်ခြေလမ်းတွေနှိမ့်သွားတာပေါ့ဟုတ်တယ်မလားမဂ္ဂင်လမ်းမကြီးပေါ်တက်ပြီးတော့ရှောက်နေတဲ့ဝိပဿနာခီးတွေဆိုတာပုံမှန်ရှောက်နေရမှာပုံမှန်မလျှောက်ဘဲနဲ့လမ်းပြီးမှပန်းလေးတွေတွေ့လို့ငေးမိပြီဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ကနိဗ္ဗာန်ရှင်မြို့တော်ရောက်ဖို့ရတဲ့နှောင့်နှေးတော်မှာပဲနော်ဟုတ်တယ်မလားလမ်းပြီးမှအရာဝတ္ထုထူးထူးဆန်းဆန်းတွေတွေ့တိုင်းငေးနေရင်တော့မိမိလိုရာခီရောက်မှာမဟုတ်တော့ဘူးဟုတ်တယ်မလားဒါကြောင့်မို့ဘက်ကသဘောတွေကကောင်းတော့ကောင်းတယ်သို့တော်လည်းပဲตาရရမယ့်တရားတွေမဟုတ်ဘူးမနဝင်ရမယ့်တရားတွေမဟုတ်ဘူးတဲ့အထင်မှမြင်မှနဲ့ဆွဲလန်းရမယ့်သဘောတရားတွေမဟုတ်ဘူးလို့ယောဂီတော်စင်နေနားလေသဘောပေါက်ရမယ်မှန်ရလားအဲ့ဒီလိုနားလေသဘောပေါက်ပြီးတော့ဒီဘက်ကသဘောတွေကတရားလို့ကိုကြိုးစားပန်းစားပွားများအထုတ်တဲ့ယောဂီတိုင်းဖြစ်လေဖြစ်တာရှိတဲ့တရားတွေပဲဒါတွေကလည်းပဲရှုတိရမယ်တရားတွေပဲလို့စိတ်ထဲမှာသိပြီးတော့အဲ့ဒီလိုตาရတဲ့သဘောလေးတွေဖြစ်ရင်ตาရတယ်ตาရတယ်မာနတွေဝင်ရင်မာနဝင်တယ်မာနဝင်တယ်ရှုလို့မလို့ကောင်းရှုလို့မလို့ကောင်းတယ်စသည်အားဖြင့်ရှုရင်းမှန်ရင်ပွားများရင်လည်းဒီဘက်ကသဘောလေးတွေကြော်လွားပြီးတော့သွားရမယ်တဲ့မှန်ရဲ့လားအဲ့ဒီလိုကြော်လွားမသွားဘူးဆိုရင်တော့ဒီဖြစ်လက်မိမိတို့တဏ္ဍာမှာဖြစ်နေတဲ့ထူးခြားစွာမှတ်တိမှုကောင်းတဲ့သဘောတရားတွေကဝိပဿနာဉာဏ်ကြီးကြောင်းနေဖြစ်သွားတတ်တယ်တဲ့ဝိပဿနာအလုတ်ကိုညှဉ်းနှံ့သွားတာပေါ့ညှဉ်းနှံ့ညှဉ်းနှံ့သွားစေတဲ့သဘောတရားတွေပေါ့နော်တဏ္ဍာတွေဝင်သွားပြီမာနတွေဝင်သွားပြီဒိဋ္ဌိတွေဝင်သွားပြီဆိုရင်ဝိပဿနာကမစင်ကြယ်တော့ဘူးအဲ့တော့ယောဂီတော်စင်တို့ရဲ့အလုတ်ဒီရှုမှတ်ရမယ့်အလုတ်ပဲလို့ဒီလိုဆွဆွမြဲမြဲနားလေသဘောပေါက်ထားရမယ်နော်အကျိုးယောဂီပုဂ္ဂိုလ်တွေကကြာတော့လည်းပဲယခုလိုရှုလို့မှတ်လို့ကောင်းလာပြီကြောင်းကြဆိုင်မှုလေးတွေကကင်းသွားပြီပြင်းညင်ဝင်မှုတွေမရှိတော့ဘူးတဏီကုန်မှတ်နေလည်းပဲမပြင်းတော့ဘူးကြောင်းကြဆိုင်မှုလည်းမရှိတော့ဘူးဒါလေးတွေပေါ်မှာအသာရတဲ့သဘောလေးတွေဖြစ်လို့ကမ္မရန်ဆရာတွေကအဲ့ဒါတွေလည်းပဲရှုပေးရမှာပဲမှတ်ပေးရမှာပဲစသည်အားဖြင့်ပြင်ပေးရင်ကိုတချို့ကလည်းသိပြီးတော့သဘောမကျကြဘူးဒါလေးတွေပေါ်မှာပဲตายပြီးတော့နေခြင်းကြတာเนาะနောက်တနေ့လည်းပဲဒီလိုလေးပဲဖြစ်ခြင်းတာသို့တော်လည်းပဲနောက်တနေ့ကျတော့အဲ့ဒီလိုဆက်အားထုတ်တော့အဲ့ဒီအတွေ့အကြုံတွေကမတွေ့တော့ဘူးတဲ့ဘာဖြစ်လို့လဲလို့ဆိုတော့တတိလွတ်သွားလို့မှန်ရလားဒါကြောင့်မို့ဘက်ခါလို့ခေါ်တဲ့အညီအမျှဖြစ်တဲ့အားထုတ်မှုဝိရိယတွေမိမိတို့တဏ္ဍာမှာဖြစ်လာရင်ဘလို့ကြော်လွားရမှာလဲရှူရင်မှရင်ပွားများရင်လည်းပဲကြော်လွားရမယ်တဲ့နောက်တစ်ခုကအဓိမောက္ခေစပက္ကဟိဥပ္ပထာနေစကံပတိတရားလို့ပွားများအားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေဝိပဿနာခီးတဲ့တွေကျိုးသာပန်းစားနဲ့ရှုမှတ်ပွားများလာပြီဆိုရင်တော့တဖြည်းဖြည်းနဲ့အရှုခံအာယုန်တွေကပို့ပို့ပို့ပို့ပြီးတော့မိမိတို့ရဲ့စိတ်ထဲမှာထင်ရှားလာတတ်တယ်တဲ့ပေါင်းတယ်လို့ရှူလိုက်ပြီဆိုရင်စတော့ကမှတ်ကားတော့ဝမ်ပတ်ကြီးဖောင်းတက်လာတဲ့သဘောပဲတွေ့ရတယ်။ပိန်တယ်လို့ရှူလိုက်ပြီဆိုလို့ချင်းလည်းဝမ်ပတ်ကြီးအောက်ကျတော့တာပဲတွေ့ရတယ်။တဖြည်းဖြည်းနဲ့ရှူရင်မှရင်ပေါင်းများရင်အားထုတ်ရင်နဲ့ရှူမှတ်မှုအားတွေကောင်းလာပြီဆိုရင်တဖြည်းဖြည်းနဲ့အပေါ်တည်းတက်သွားတဲ့ဝါရော့တက်သဘောတွေတွေ့ရတယ်နော်။တောင်ကန်တင်းလာတဲ့သဘောတွေတွေ့ရတယ်။ထောက်ကန်ထားတဲ့သဘောလေးတွေတွေ့ရတယ်တပြေပြေနဲ့ဖောင်းမှုလေးတွေကအစင်းစင်းဖောင်းပြီးတော့အစင်းစင်းပြတ်သွားတဲ့သဘောလေးလည်းပဲတွေ့ရတတ်တယ်။အဲ့လိုသဘောလေးလည်းပဲတွေ့တယ်တဲ့။ရံပန်ရံကာကြတော့ဒီဖောင်းမှုပိန်မှုတွေမကားတော့ဘူး။ခန္ဓာကိုယ်တစ်ကိုယ်လုံး တတိကပြီရှုမှတ်လိုက်ပြီဆိုရင်တစ်ချိန်တစ်ခါမှမတွေ့ဘူးမကြုံဘူးမမြင်ဘူးတဲ့မိမိခန္ဓာကိုယ်ထဲမှာရှိတဲ့ရုပ်မုံယုံမွားတည်တည်မောမောလေးကစာမြင်ရတယ်နော်တချို့ဆိုလို့ရှိရင်ဒီနှလုံးလေးခုံးနေတာထိမြင်ရတယ်နှလုံးလေးတစ်စက္ကန့်မှာဘယ်နှချိန်ခုံးတယ်တစ်မိနစ်မှာဘယ်နှချိန်ခုံးတယ်တချို့ယောဂီတွေသိတယ်ဗျနော်ဒီငယ်တွေလေးတွေလှုပ်နေတာတွေသိတယ်နားထဲမှာလေးတွေထွက်နေတာဝင်နေတာတွေသိတယ်တကူလုံးပေါ်လေးအရင်တော့တခါမှမမြင်ဘူးတဲ့တိမ်မြုပ်ကွယ်ပြောင်းနေတဲ့ရုပ်မုံယုံမွားလေးတွေကလည်းပဲဒီဥပဒ္ဌာနလို့ခေါ်တဲ့တတိအားကောင်းလာရင်ထင်းထင်းရှားရှားကြီးမြင်လာရတာဒါကြောင့်မို့အဲ့ဒီဥပဒ္ဌာနကိုလည်းပဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဝိပဿနုပက္ခိလေသာဝိပဿနာညဉ်းညူးကြောင်းပဲတဲ့ဒီတတိအားတွေကောင်းလာပြီဆိုရင်တခါမှမမြင်ဘူးတဲ့ရုပ်သေးသေးမွားမွားလေးတွေရိုးရိုးရွားရွားနဲ့ဖြစ်ပျက်နေရလေးတွေမြင်လာပြီဆိုရင်စိတ်ထဲမှာตาရားလာတာနော်အော်ငါရဲ့တတိတွေတော်တော်ကောင်းလာပြီပဲဆိုပြီးတော့မိမိရဲ့ရှုမှတ်အားရှုမှတ်မှုအားကောင်းတဲ့တတိကိုตาရတဲ့သဘောတွေဖြစ်လာတယ်အဲ့လိုตาရပြီဆိုရင်တဏှာဝင်သွားပြီနောက်တခါယခုလိုရှုမှတ်အားတွေကောင်းတာကငါမှပဲဖြစ်တာနေမှာတခြားယောဂီတွေကတော့ငါလိုရှုမှတ်အားတွေမကောင်းတော့ပါဘူးရှုမှတ်အားကောင်းတဲ့ယောဂီကလည်းပဲငါလောက်ထိတော့မကောင်းတော့ပါဘူးဆိုပြီးတော့မာနသဘောတွေလည်းပဲဝင်လာတတ်တယ်တဲ့ဒါဆိုလို့ရှိရင်วิปัตตนาก็ยัดตัวพี่တော့มานะกิริตาတွေอ่ะဝင်လာတယ်နောက်တကဒီရှုမှတ်မှုကောင်းတဲ့တတိယငါပဲငါကရှုမှတ်မှုကောင်းနေတာပဲလို့ငါဆွဲအပြင်ဆွဲလိုက်ပြီဆိုရင်တော့ဒိဋ္ဌိกิริตาတွေဝင်လာတယ်တဲ့ဒါတော့မို့အဲ့လိုအชุกံအာယုန်တွေကိုกั่วๆกวินๆရှင်းရှင်းလင်းလင်းစိတ်ထဲမှာထင်ပေါ်လာပြီဆိုရင်တဏမာနဒိဋ္ဌိกิริตาတွေဝင်လာတယ်လို့မြတ်စွာဘုရားကဒီရှိမှမှုအကောင်းတဲ့တတိကိုလည်းပဲဝိပဿနာညဉ်းညူးကြောင်းပါပဲတဲ့အဲ့ဒီဝိပဿနာညဉ်းညူးကြောင်းနေပေါ်လာပြီဆိုရင်တော့ဒါတွေကငါသွားနေတဲ့ငါရှောက်နေတဲ့မဂ္ဂင်လမ်းမာကြီးအတွက်အနောက်ဆက်တွေပဲဒါတွေကိုရှုရင်းမှန်ရင်ပွားများရင်းနဲ့ငါပယ်ရှားမှာပဲလို့နားလည်သဘောပေါက်ပြီးတော့ခုနလိုတဏှာတွေဝင်လာပြီဆိုလို့ရှင်လည်းပဲတဏှာဝင်တယ်တာယာရင်တာယာတယ်အမာနတဲ့ရင်မာနတဲ့တဲ့အဲငါဆွဲအပြင်ဆွဲလန်းလို့ရှိရင်လည်းပဲဆွဲလန်းတယ်ဒိဋ္ဌိတွေဝင်ဒိဋ္ဌိတွေဝင်တယ်ရှုမှတ်မှုအကောင်းရင်ရှုမှတ်လို့ကောင်းတယ်စသည်အပြင်ရှုပေမှတ်ပေပွားများပေရင်လည်းပဲဒီဥပဒ္ဌာနလို့ခေါ်တဲ့တတိကိုလည်းပဲကြော်လွှားရမယ်တဲ့နိုင်ရလားဘယ်နှပါးရသွားပြီလဲကျိုးစားပန်းလာအားထုတ်တဲ့ယောဂီတွေကဒီသဘောလေးတွေတွေ့ရတယ်နော်အဲ့ဒီလိုရုံမုံယုံမွားတည်တည်လေးတွေကစစိတ်ရဲ့အလွန်လင်းမြန်တဲ့စိတ်ရဲ့ပြမှုပြမှုလေးတွေကစမြင်လာတဲ့သဘောပေါ့နော်တချို့ယောဂီတွေဆိုလို့ရှိရင်အရင်တုန်းကကိုယ့်ရဲ့စိတ်ကိုယ်ကိုဘယ်ချိန်ထွက်လို့ထွက်သွားမှမသိလိုက်ဘူးထွက်ပြီးတော့အကြာကြီးမျောပြီးနေမှအော်ငါ့ရဲ့စိတ်တွေထွက်နေတာပါလားလို့ဒီမှာအမှတ်ပြီးတော့စိတ်တွေထွက်မှုကိုပယ်သတ်ရတယ်ဒါတော့ဝိပဿနာအာထုတ်တဲ့ဥက္ကာသပေါ့ဝိပဿနာအာထုတ်တဲ့တွေရင့်လာပြီဆိုရင်တော့စိတ်လေးကမထွက်သေးဘူးထွက်တော့မဲ့စိတ်လေးကိုအဲ့ဒီယောဂီတွေကမြင်ရတယ်နော်စိတ်လေးထွက်တော့မဲ့ဆိုခေါင်းလေးပြူလာတယ်လို့ပဲကိုကစိတ်လေးထွက်တော့မှာလို့ကြည်လိုက်ရင်အဲ့ဒီစိတ်ကမရှိတော့ဘူးမှတ်ရလားအဲ့ဒီလိုပေါ့လေရုံမုံယုံမွားလေးတွေလည်းပဲမြင်ရတယ်စိတ်လေးရဲ့ဖြစ်မှုပြတ်မှုလေးတွေလည်းပဲကွက်ကွက်ကွင်ကွင်မြင်ရတယ်ဝေဒနာလေးတွေကြည့်ပြီးဆိုလို့ချင်းလည်းပဲအရင်တုန်းကတော့ဝေဒနာတွေကနာတယ်ကျင်တယ်လို့မှတ်လို့ချင်းဒီနာမှုကျင်မှုကြီးကတစ်ဆက်တည်းလို့စိတ်ထဲမှာထင်တာနောက်ပိုင်းကျတော့ရှုမှတ်မှုအားတွေကောင်းလာပြီဆိုရင်ဝေဒနာလေးတွေကရှုလိုက်တိုင်းပျောက်ပျောက်သွားတယ်ရှုလိုက်တိုင်းပြက်ပြက်သွားတယ်တဏှာမှာရှုလိုက်လို့ပျောက်သွားပြီဆိုနောက်တဏှာပေါ်လာရင်ချက်ချင်းတန့်တည်တာမှန်ရဲ့လားခြေတော်ထဲမှာနားနေတဲ့သဘောလေးရှုရင်မှတ်တတ်တခါကြောထဲကနားလာတဲ့သဘောလေးတွေမှတ်ရတယ်ကြောထဲကနားလာတဲ့သဘောလေးတွေရှုရင်မှတ်တတ်ခေါင်းထဲကကြိုက်လာတဲ့သဘောလေးတွေမှတ်ရတယ်အဲ့ဒီလိုပေါ့လေတည်တည်မောမောလေးတွေကစအကုန်လုံးမြင်လာတဲ့သဘောကိုဘာလို့ခေါ်လဲဥပဋ္ဌာနလို့ခေါ်တယ်တဲ့ဥပဋ္ဌာနဆိုတာနားလည်အောင်ပြောရင်တော့တတိပါပဲเนาะတတိအားတွေကောင်းလာတာဒါသမို့ဒီတတိအားတွေကောင်းလာပြီဆိုရင်လည်းပဲဖြစ်လာနိုင်တဲ့တဏမာနဒိဋ္ဌိတွေကိုရှုရင်းမှတ်ရင်ပွားများရင်းနဲ့ဘာလို့ရမှာလဲလဲကြော်လွှားသွားရမယ်တဲ့အဲ့တော့ဒီဥပဋ္ဌာနလို့ခေါ်တဲ့ယုတ်တရားနံတရားတွေကိုထင်းထင်းရှားရှားရှုသိနိုင်တဲ့တတိကလည်းပဲวิปัตตนาคีเตริจုံတွေ့ရမယ့်အရာဝတ္ထုတစ်ခုပဲလို့နားလည်သဘောပေါက်ထားရမယ်။မှန်ရဲ့လား?ဘယ်နှပါးရသွားပြီလဲ?7ပါးရသွားပြီနော်? နောက်ထပ်အရိမောခိသပကဟိဥပဋ္ဌာနိသကံပတိဥပေက္ခဝေဇနာယသဥပေက္ခာယနိကန္တိစေတဲ့ကိုးပါးမြောက်ကတော့ဥပေက္ခာတဲ့ဘာလဲလဲဥပေက္ခာဆိုတာအလေအလတ်တက်မှတ်စွာရှုမှတ်နိုင်မှုကိုဥပေက္ခာလို့ခေါ်တယ်ယောက်ကိုပဲရှုရှုနာမ်ကိုပဲရှုရှုဝေဒနာတွေကိုပဲရှုရှုမြင်မှုကြားမှုတွေကိုပဲရှုရှုရှုလိုက်တဲ့အခါမှာဒီယုတ်တည်နေတဲ့နဲ့ပတ်သက်ပြီးတော့လောဘလည်းပဲစိတ်ထဲမှာမဖြစ်ဘူးဒေါသလည်းပဲမဖြစ်ဘူးပျော်ရွှင်မှုလည်းပဲမဖြစ်ဘူးစိတ်ပြတ်မှုလည်းပဲမဖြစ်ဘူးပြင်းကြီးမှုလည်းပဲမဖြစ်ဘူးအလိုမကျမှုတွေလည်းပဲမဖြစ်ဘူးတဲ့ဖောင်းတယ်လို့ရှုလိုက်ပြီဆိုလို့ရှင်ဖောင်းမှုနဲ့ပတ်သက်ပြီးတော့အဲတာယာတဲ့သဘောလောဘလည်းမဖြစ်ဘူးဒီဖောင်းမှုနဲ့ပတ်သက်ပြီးတော့အလိုမကျတဲ့ဒေါသလည်းပဲမဖြစ်ဘူးတဲ့ဖောင်းတာပင်တာလေးတွေရှုရလို့စိတ်ထဲမှာပျော်ရွှင်မှုသဘောတွေလည်းပဲမဖြစ်ဘူးဖောင်းတာပင်တာစားပဲတဲ့ပေါ်ရပေါ်ရလေးတွေရှုရလို့မို့စိတ်ထဲမှာအပြင်းကြီးတဲ့သဘောတွေလည်းပဲမဖြစ်ဘူးအဲ့ဒီလိုပျော်ရွှင်မှုပြင်းကြီးမှုမရှိခြင်းတာယာမှုမတာမှုမရှိခြင်းပေါ်ရလေးတွေကိုပေါ်တဲ့အတိုင်းလေးပဲအလိုက်တင်နေလိုက်ပြီးတော့ရှုမှတ်ပြီးတဲ့သဘောကိုဥပေက္ခာလို့ခေါ်တယ်တဲ့အဲ့ဒီဥပေက္ခာတွေပေါ်လာပြီဆိုရင်လည်းပဲစိတ်ထဲမှာယောဂီတော်စင်နေအထင်တတ်တယ်နော်အော်ငါယုတ်တရားနံတရားလေးတွေကိုယုတ်တွေကိုယုတ်လို့ပဲမှတ်နိုင်နေတာပဲနံတွေကိုနံလို့ပဲမှတ်နိုင်ဝေနာတွေကိုဝေနာလို့ပဲမှတ်နိုင်နေတာပဲမြင်မှုသဘောကိုမြင်တယ်လို့ပဲမှတ်နိုင်နေတာဒီတဲ့ဆက်ပြီးတော့ဘာတစ်ခုမှစိတ်ထဲမှာပေါ်မလာတော့ဘူးပါကိလေသာမှလည်းမဝင်တော့ဘူးလို့စိတ်ထဲမှာအဲ့ဒီရှုမှတ်မှုသဘောလေးကိုတာယာတဲ့သဘောလေးတွေဖြစ်လာတတ်တယ်တဲ့အဲ့ဒီလိုတာယာမှုဖြစ်လာတာကိုတဏှာဝင်တယ်လို့ခေါ်တာပေါ့နော်ဥပေက္ခာကိုအကြောင်းပြုပြီးတော့တဏှာဝင်လာတယ်ရပယံကကြတော့လည်းပဲဒီလိုရှုမှတ်မှုအကောင်းနေတာဒီရှုတိုင်းမတိုင်းရုပ်သဘောနဲ့သဘောတွေပဲသိတာပဲပါကိလေသာမှလည်းငါးစိတ်ထဲမှာမဝင်တော့ဘူးအဲငါမှာပဲဒီသဘောလေးတွေကဖြစ်တာနေမှာပါတခြားယောဂီတွေတော့ဖြစ်တော့ပါဘူးစသည်အားဖြင့်အဲ့ဒီလိုထင်သွားရင်မာနကိလေသာတွေဝင်လာတယ်တဲ့မာနကိလေသာဝင်ပြီဆိုရင်လည်းပဲဝိပဿနာစိတ်တွေကညှင်းနွမ်းတာတာပဲเนาะနောက်တကယခုလိုအလဲလဲသဘောလေးတွေရှုနေတာငါပဲငါကရှုနိုင်နေတာပဲစသည်အားဖြင့်ဒိဋ္ဌိကိလေသာလည်းပဲဝင်လာတတ်တယ်တဲ့အဲ့ဒီလိုတဏမာနဒိဋ္ဌိတွေဝင်လာပြီဆိုရင်တော့ဒီဥပေက္ခသဘောလေးကညှင်းနွမ်းသွားပြီညံ့တော့တော့ဝိပဿနာလမ်းကြောင်းမစင်ကြတော့ဘူးတဲ့အဲဒါမှမဟုတ်အဲ့ဒီသဘောလေးတွေတဏှာသဘောလေးတွေမာနသဘောလေးတွေဒိဋ္ဌိသဘောလေးတွေဝင်လာပြီဆိုရင်ဒါတွေကဝိပဿနာညဉ်းညူးကြောင်းနေပဲငါရလောကဘာပဲပေါ်ပေါ်ရှုမှတ်ပေးရမှာပဲလို့နားလည်သဘောပေါက်ပြီးတော့ပေါ်လာတဲ့များရှုပေးမှတ်ပေးပွားများပေးခြင်းအပြင်ဥပေက္ခာဝိပဿနာညဉ်းညူးကြောင်းတွေကိုဘာလို့ရမှာလဲလဲကြော်လွှားသွားရမယ်တဲ့မှန်ရလားဘယ်နှပါးရသွားပြီလဲကိုပါရသွားပြီနော်ဥပေက္ခာဝိဇ္ဇနာယသဥပေက္ခာယနိကန္တိယတဲ့နောက်ဆုံး7ပါးမြောက်ကတော့နိကန္တိတဲ့နိကန္တိဆိုတာယခုလိုတရားလို့ဒီကျူသာပန်းသာပွားများအထုတ်လာပြီဆိုရင်တချို့ချို့တော့ယောဂီပုဂ္ဂိုလ်တွေရဲ့ဉာဏ်ထဲမှာအလင်းရောင်တွေပေါ်လာတတ်တယ်နော်ကြည့်ပြီးဖွေးအလင်းနှန်းကြီးတွေပေါ်လာတတ်တယ်အလင်းရောင်ကြီးတွေပေါ်လာတတ်တယ်နောက်တကဟူနာဒီနာကခန္ဓာကိုယ်ထဲမှာတဖြန်းဖြန်းနဲ့ကျိသိမ်းမွင်းကြီးတွေထားတတ်တယ်နောက်တကခြေတွေလက်တွေစက္ကနဲ့စက္ကနဲ့လှုပ်ခါသွားတဲ့သဘောလေးလည်းပဲဖြစ်တတ်တယ်နော်အဲခြေတော့မိမိရဲ့ခန္ဓာကိုယ်ကြီးခွန်စွားခွန်စွားနဲ့မြောက်တက်သွားသလိုစိတ်ထဲမှာလည်းပဲခံစားတတ်တယ်ရေပေါ်မှာအိပ်နေရသလိုပဲပကတ်ထဲမှာအဲစီဘကစီပြီးတော့လွဲ့နေရတယ်လို့ပဲစိတ်ထဲမှာခံစားရတယ်เนาะဩဘာသာပိရိပတ္တတိကိုယ်စိတ်နှပါအကုန်လုံးသိပ်ပြီးတော့ငြိမ်းနေတာပဲလို့လည်းပဲစိတ်ထဲမှာခံစားရတယ်တဲ့ကိုယ်စိတ်နှပါချမ်းသာမှုတွေလည်းပဲဖြစ်တယ်လို့ခံစားရတယ်အဲ့ဒီလိုသဘောလေးတွေနဲ့ပတ်သက်ပြီးတော့ကိုယ့်ရဲ့တဏ္ဍမှာဖြစ်ပေါ်လာတဲ့အရာတွေကိုစိတ်ထဲမှာတာယာလာတာဩဒီသဘောလေးတွေဖြစ်တာငါတရားလို့ဒီပွားများအားထုတ်နေလို့ပဲဒီတရားလေးတွေတော့ငါဆက်ပြီးတော့အာထုံမှာဖြစ်မှာပဲဆိုပြီးတော့ကိုယ့်ရဲ့ပွားများအာထုံမှုပေါ်မှာတာယာတဲ့သဘောအဲ့ဒါကိုနိကန္တိလို့ခေါ်တယ်ယောဂီတွေနားလည်အောင်ပြောရင်တော့ဒါတဏပါပဲเนาะစကလုံးပရိယေသုံးတာလားနိကန္တိတဲ့တွေ့တာမှုပဲเนาะအဲ့တော့တွေ့တာတာကတော့ဘယ်ပေါ်တွေ့တာတွေ့တာမကောင်းဘူး เนาะอ้าวเถิดโตเตียบ่ตั่วตาตาตองมาเมษวาพะมะก้องหมู่เด้อีมิโตชื่อมาปัญญานี่แหละดีวิปัตตนาอลุฏิบ่มาตายาตั้วบีตั่วตาตั้วบีส่วนแล้วเวทวิปัตตนาแล้นจ้องกูช่องแล้นนี่แหละโยคีปกโยคีปกกูนี่อะตั่วขยี้นี่หนองนี่ตั้วตาเด้เด้วิปัตตนาญญูจ้องนี่ผิดตั้วตาเด้เด้ถ้าซ้ําหมดดีปัญญาอาทุมุฤดิบ่มาตายามุกูแล้วเวบาได้แหละวิปัตตนาญญูจ้อง ယခုလိုဩပါဒာစာရေးတဲ့အလင်းရောင်နေပေါ်လာပြီဆိုရင်ဒီဘာဝနာပေါ်မှာဒါလေးတွေဖြစ်ပေါ်လာတာဘာဝနာတွေငါပွားများအားထုတ်နိုင်လို့ပဲအဲ့တော့ဒီဘာဝနာပွားများအားထုတ်မှုကိုငါဆက်ပြီးပွားများအားထုတ်မှာပဲလို့တာယာပြီဆိုရင်တဏှာဖြစ်တာเนาะနောက်တစ်ခါဒီယခုလိုဘာဝနာနဲ့နေရတာကိုပျော်ရွှင်မှုပျော်မွေးမှုတွေကငါ့မှာပဲဖြစ်တာနေမှာတခြားယောဂီပုဂ္ဂိုလ်တွေကတော့ငါ့လောက်ဘာဝနာလုပ်ငန်းပေါ်မှ ဒီဘာဝနာပေါ်မှာပျော်ပါမှုကငါမှာပဲဖြစ်တယ်ငါကပဲဘာဝနာထဲမှာပျော်ပါနေတာပဲလို့ငါဆွဲအဖြစ်ဆွဲလိုက်ပြီဆိုရင်တော့ဒိဋ္ဌိကိလေသာတွေဝင်လာတယ်တဲ့အဲ့တော့တဏှာတွေမာနတွေဒိဋ္ဌိတွေဝင်လာပြီဆိုရင်တော့ဒီဝိပဿနာလမ်းကြောင်းကမစင်ကြယ်တော့ဘူးမှန်ရလားဒါကြောင့်မြတ်စွာဘုရားကတဏှာမာနဒိဋ္ဌိကိလေသာတွေဝင်လာရင်တဏှာဖြစ်ရင်တဏှာဖြစ်တယ်မာနဖြစ်ရင်မာနဖြစ်တယ်ဒိဋ္ဌိဖြစ်ရင်ဒိဋ္ဌိဖြစ်တယ်စသည်အားဖြင့်ရှုပေမှတ်ပေပွားများပေးခြင်းအဖြစ်ပဲဒီနိဂန္ဓိလို့ခေါ်တဲ့ဝိပဿနာလုပ်ငန်းပေါ်မှာတာယာမှုကိုကျော်လွှားသွားရမယ်တဲ့မှန်ရလားအဲ့တော့ဒီ7ပါးကိုဘာလို့ခေါ်လဲဝိပဿနာဉာဏ်ညူးကြောင်း7ပါးလို့ခေါ်တယ်တဲ့တနည်းအားဖြင့်ပြောရင်ဝိပဿနာခီးတဲ့ဉာဏ်တွေ့ရမယ့်အရာ7မျိုးပေါ့ဟုတ်တယ်မလားအဲ့တော့ဝိပဿနာလုပ်ပွားများအားထုတ်တဲ့ယောဂီတိုင်းယောဂီတိုင်းဒီ3မျိုးကိုကြုံတွေ့ရမှာလားလို့တော့မေးစရာရှိတာပေါ့လေနော်အဲ့တော့မြတ်စွာဘုရားကဝိပဿနာဉာဏ်ကြီးကြောင်း3မျိုးဆိုတာတဲ့ပฏิဝေဒလို့ခေါ်တဲ့အရိယာမတ်တွေဖူတွေဆက်ရောက်သွားတဲ့အရိယာသူတော်ရှင်ကြီးရှင်ကြီးတွေဆိုရင်လည်းပဲဒီ3မျိုးကမဖြစ်တော့ဘူးတဲ့မဖြစ်တဲ့ပုဂ္ဂိုလ်တွေရင်ပြောမယ်နော်အလင်းရောင်တို့ကနပီတိတို့ပတ္တတိတို့ဒုက္ခတို့တတိတို့ဝိရိယတို့အစရတဲ့ဝိပဿနာဉာဏ်ကြီးကြောင့်ဆယ်မျိုးသည်အရိယာသူတော်ရှင်ကြီးတွေရဲ့အတန်တန်မှာမဖြစ်တော့ဘူးတဲ့နံပါတ်1ကဝိပฏิပန္နကျင့်စဉ်တွေမှားနေတဲ့ပုဂ္ဂိုလ်တွေရဲ့အတန်တန်မှာလည်းမဖြစ်နိုင်ဘူးတဲ့ဘယ်နှယောက်ရပြီလဲ2ယောက်နောက်တတိယကနိခိတကမ္မဋ္ဌာနကမ္မထံအလုပ်တွေကိုစွန့်လွတ်ထားတဲ့ပုဂ္ဂိုလ်ပေါ့တရားထွက်သွားတဲ့ယောဂီပုဂ္ဂိုလ်ပေါ့နော်တရားစကားနဲ့မှမရှိတော့ဘူးတရားစကားထွက်သွားပြီဆိုရင်တော့ရိတ်တာထွက်တာနဲ့တတိယမရှိတော့ဘူးလေဟုတ်တယ်မလားဘာမှမှမရှိတော့ဘူးအဲ့တော့အဲ့ဒီလိုတရားအလုပ်ကနေခဏနားထားတဲ့ပုဂ္ဂိုလ်မှလည်းပဲဒီဝိပဿနာဉာဏ်ကြီးကြောင်း7ပါးကမဖြစ်နိုင်ဘူးတဲ့ဘယ်နှမျိုးရတာ3မျိုးနောက်တစ်မျိုးကနောက်တစ်ယောက်ကကုတိတပုဂ္ဂလတာပြင်းရည်တဲ့ပုဂ္ဂိုလ်မှလည်းမဖြစ်နိုင်ဘူးတဲ့ဒါကြောင့်မို့ရှုယောဂီပုဂ္ဂိုလ်တွေတရားစကားတော်ဝင်ပါရဲ့ဒီလိုဝိပဿနာဉာဏ်ယူဆောင်ဆယ်မျိုးဘာလင်းရောင်မှလည်းပဲမတွေ့ရအောင်နော်ဘာကြက်သိမ်းမွင်းချင်းမှလည်းမထားကြအောင်ဘာပီတိမှလည်းမဖြစ်ကြဘာချမ်းသာမှုမှလည်းမဖြစ်ကြအဲ့ဒီလိုမဖြစ်တဲ့ပုဂ္ဂိုလ်တွေကဘာဖြစ်လို့လဲပြင်းရည်လို့တဲ့အဲ့တော့ဝိပဿနာဉာဏ်ကြီးကြောင်း7မျိုးကလည်းပဲယောဂီတိုင်းတော့မဖြစ်ဘူးเนาะမဖြစ်တဲ့ပုဂ္ဂိုလ်ဘယ်နှမျိုးရှိလဲ4မျိုးသောတာပန်ဖြစ်သွားပြီတက္ကရာဂံဖြစ်သွားပြီနာဂံဖြစ်သွားပြီယန္တာဖြစ်သွားပြီဆိုရင်တော့ဒီ7မျိုးကမဖြစ်တော့ဘူးတဲ့နောက်ကျင့်စဉ်မှားနေတဲ့ပုဂ္ဂိုလ်တွေမှလည်းပဲမဖြစ်နိုင်ဘူးဝိပဿနာဆိုပြီးတော့ကျင့်တော်ကျင့်နေကြပါရဲ့သို့တော့ကျင့်စဉ်တွေလွဲနေတဲ့ပုဂ္ဂိုလ်တွေလည်းပဲရှိတယ်เนาะအဲ့ဒီပုဂ္ဂိုလ်တွေမှာလည်းပဲဒီအလင်းရောင်တို့ခန္ဓာပီတိတို့တတိအားကောင်းမှုတို့ဝိရိယတို့ဥပေက္ခာတို့ဓာတ်မှုတွေဟာမဖြစ်တတ်ဘူးတဲ့နောက်ပြတော့ကမ္မထံကနေပြီးတော့ထွက်ထားတဲ့ပုဂ္ဂိုလ်တွေမှာလည်းပဲမဖြစ်နိုင်ဘူးနောက်တစ်ယောက်ကပြင်းရည်တဲ့ပုဂ္ဂိုလ်အဲ့တော့မဖြစ်နိုင်တဲ့ပုဂ္ဂိုလ်က4ယောက်ရှိတယ်ပေါ့ဖြစ်နိုင်တဲ့ပုဂ္ဂိုလ်ကြတော့နံပါတ်1ကတမ္မာပရိပန္နာတဲ့နိမန္လမ်းမန်နဲ့ကျင့်သုံးနေတဲ့ပုဂ္ဂိုလ် မမှန်ကန်ကန်ယခုလိုယောဂီတူတော်စင်တို့လိုပေါ့နော်နိမန္နမစနစ်မန္နသတိပ္ပံတရားလေးကိုကျင့်ကြံပွားများကြိုးစားအားထုတ်နေတဲ့ယောဂီတွေဆိုရင်ဖြစ်တတ်တယ်ဒါကြောင့်မို့ဒီယောဂီတွေကမှပဲဦးဇင်းတို့စီတရားတွေရှောက်တဲ့အခါမှာဒီသဘောလေးတွေအများကြီးတွေ့ရတယ်နော်ယောဂီတော်တော်များများတွေ့ရတယ်အဲ့တော့နံပါတ်၁ကဘာလဲလဲနိမန္နမနဲ့ကျင့်ကြံပွားများကြိုးစားအားထုတ်တဲ့ယောဂီတွေဆိုရင်ဒီသဘောတွေတွေ့ရတယ်တဲ့နံပါတ်၂ကယုတ်တပယုတ်တယုတ်တပယုတ်တဆိုတာမပြတ်မဆဲအားထုတ်တဲ့ယောဂီတွေမှာလည်းပဲဖြစ်တတ်တယ်တဲ့တချို့ကြောင့်လည်းပဲနိမန္နမတော့အားထုတ်ပါရဲ့မပြတ်မဆဲအားမထုတ်ဘူးနော်ထိုင်တဲ့ချိန်မကြိုးစားပန်းစားအားထုတ်တယ်စဉ္ညာလျှောက်တဲ့ချိန်ညာတိတ်ပြီးတော့မမတ်ဘူးအသေးစိတ်မူရာတွေကြောင့်လည်းပဲပေါ်ဒီပေါ်ပြန်နဲ့မမတ်ဘူးလွတ်တော်တာတွေများတယ်မပြတ်မဆဲအဲ့ဒီလိုမမတ်ဖြစ်ဘူးဆိုရင်လည်းပဲအဲ့ဒီယောဂီတွေမှာတော့မဖြစ်တတ်ဘူးတဲ့မှန်ရလားအဲ့တော့နိမန္နမလည်းပဲအားထုတ်ရမယ်မပြတ်မဆဲလည်းပဲအားထုတ်ရမယ်မနက်ခင်းအိယာနိုးတဲ့ချိန်ကနေစပြီးတော့ညအိယာဝင်တဲ့အချိန်အထိတစ်စက္ကန့်10မိနစ်မှာအလုံးမပေးပဲမှတ်ရမှာပေါ့ဟုတ်တယ်မလားအဲ့ဒီလိုကြိုးစားပန်းစားမှတ်တဲ့ယောဂီတွေမှာပဲဖြစ်တတ်တယ်တဲ့ဒီသဘောတွေကနော်နောက်တစ်ခုကအာရတဝိပတကတာတဲ့ဥဒယဗျာညာသူရောက်နေတဲ့ယောဂီပုဂ္ဂိုလ်မှဖြစ်တတ်တယ်တဲ့ဘယ်ညာရောက်တဲ့ယောဂီမှဖြစ်တာလဲဥဒယဗျာညာအဲ့တော့ဒီအလင်းအောင်စာရည်တဲ့ဝိပဿနာဉာဏ်ကြီးကြောင့်ဆယ်ပါးဖြစ်လာပြီဆိုရင်ကိုယ့်ကိုယ်ကိုနားလည်ရမှာပေါ့နော်ဥဒယဗျာညာနေစပြီးဖြစ်ပြီလို့ဒီလိုနားလည်ရဥဒယဗျာညာနေစပြီးတော့ဖြစ်ခါစဥဒယဗျာညာနုခါစယောဂီတွေမှာဒီသဘောတွေဟာဖြစ်တာဥဒယဗျာညာဆိုတာရှုလိုက်တိုင်းမှတ်လိုက်တိုင်းတော့ယုတ်ဒီဏ်ဒီရဲ့ဖြစ်မှုပြက်မှုတွေပဲမြင်ပြီးတော့တခြားဘာကူမှမမြင်ရတော့ဖောင်းတယ်လို့ရှုလိုက်ပြီးဆိုရင်ဖောင်းမှုလေးဖြစ်ပြီးတော့ပြက်သွားတဲ့သဘောပဲမြင်ရပိန်တယ်လို့ရှုလိုက်ပြီးဆိုရင်လည်းပိန်မှုလေးရဲ့ဖြစ်ပြီးတော့ပြက်သွားတဲ့သဘောနားတယ်လို့ရှုလိုက်ပြီးဆိုရင်အဲ့နားမှုလေးရဲ့ဖြစ်ပြီးတော့ပြက်သွားတဲ့သဘောအဟောင်းအဟောင်းနေချုပ်ပြီးတော့အတိတ်တွေဆက်ပြီးဆက်ပြီးတော့ဖြစ်နေတဲ့သဘောလေးတွေမိမိဉာဏ်ထဲမှာထင်းလာအဲ့ဒါကိုဘာလို့ခေါ်လဲဥဒယဗျာဉာဏ်တဲ့မြတ်စွာဘုရားကတော့ဥပမာတွေအများကြီးပေးသားကြတာပေါ့ယုတ်ဒိဏ္ဏရဲ့ဖြစ်မှုပြက်မှုတွေလျင်မြန်တဲ့သဘောလေးတွေကဘာနဲ့တူလဲလို့ဆိုရင်တဲ့ဒီမိုးရွာတဲ့ကမှာရေပြင်ပေါ်မှာကျလာတဲ့မိုးပွက်လေးရေပွက်လေးတွေအတိုင်းပဲတဲ့မိုးရွာတဲ့ကရေကန်တွေထဲမှာလှမ်းပြီးကြည့်ကြည့်ပေါ့ရေပွက်လေးတွေမထားဘူးလားပြောင်ပြောင်ပြောင်ပြောင်နဲ့မိုးပေါက်လေးတွေကျပြီဆိုရင်ရေပွက်လေးတွေကထအဲ့ဒီရေပွက်ရဲ့တီယာကာလကဘယ်လောက်ကြာမလဲဘယ်လောက်မှမကြာဘူးခဏလေးပဲနော်အခုဘွမ်းငနဲ့ပွက်အခုဘွမ်းငနဲ့ပြတ်သွားတာပဲဟုတ်တယ်မလားဒီတိုင်းပဲဒီဥရိယပြညာနေဖြစ်လာပြီဆိုရင်ယောဂီတွေကဘယ်ရုပ်ပဲကြည့်ကြည့်ဘယ်နာမ်ပဲကြည့်ကြည့်ဘယ်ဝေနာပဲကြည့်ကြည့်ခဏလေးပဲเนาะနားတယ်လို့ရှုလိုက်ပြီဆိုနာမူလေးကပြတ်သွားတာပဲမြင်ရတယ်သိအကြာကြီးနားနေတယ်လို့စိတ်ထဲမှာမရှိတော့ဘူးเนาะစိတ်ထွက်တယ်လို့မှတ်လိုက်ပြီဆိုရင်လည်းအဲ့ထွက်တဲ့သဘောကမရှိတော့ဘူးဖောင်းတယ်လို့မှတ်လိုက်ပြီဆိုဖောင်းမှုလေးပြတ်သွားတာပဲတွေ့ရတယ်ရားတယ်လို့မှတ်လိုက်ပြီဆိုရင်ရားမှုလေးပြတ်သွားတဲ့သဘောပဲတွေ့ရတာเนาะအကုန်လုံးပေါ်လီကြားတယ်လို့မှန်ကြားမှုလေးပြတ်သွားတဲ့သဘောအဲကြားတယ်လို့မှတ်တဲ့စိတ်လေးပြတ်သွားတဲ့သဘောမြင်တယ်လို့မှတ်လိုက်ပြီဆိုရင်မြင်မှုလေးပြတ်သွားတဲ့သဘောမြင်တယ်လို့မှတ်တဲ့စိတ်လေးသဘောအဲ့ဒီသဘောလေးတွေပြက်ပြက်ပြက်ပြက်သွားတာပဲတွေ့ရတယ်သိပ်ပြီးတော့ကြာကြီးတည်တတ်နေတဲ့သဘောဘာတစ်ခုမှမတွေ့ရဒါသမို့မြတ်စွာဘုရားကဒီယုတ်ဒိဏ္ဍီဖြစ်မှုပြက်မှုလျင်မြန်ပုံကတော့မိုးရေပွက်လေးတွေနဲ့တူပါတယ်တဲ့မိုးရေပွက်လေးတွေကအခုပေါ်ခုပြောက်သွားသလိုပဲတဲ့ယုတ်ဒိဏ္ဍီရလည်းပဲအလွန်လျင်မြန်စွာတစ်စက္ကန့်တောင်မှမတီးပဲနဲ့ဖြစ်ပြီးရင်ပြတ်သွားတဲ့သဘောတွေပါပဲတဲ့နောက်တစ်ခုကတော့ရေထဲမှာရေးလိုက်တဲ့ဒုံးနဲ့ချစ်လိုက်တဲ့အရာလိုပဲတဲ့ရေထဲမှာဒုတစ်ချောင်းနဲ့ယောဂီတော်တော်စင်တွေချစ်ကြည့်လိုက်နော်ချစ်လိုက်ပြီဆိုလို့ရင်ချစ်ကားသားမှာတော့မိမိကဒုတ်ချောင်းလိုရှည်ရည်ကြီးဆွဲလိုက်ရင်ရှည်ရည်ကြီးပုံတော့မျက်စိထဲမှာပေါ်တော့ပေါ်တယ်နော်ဒါပေမဲ့ခဏနေပါဖြစ်သွားလဲပျောက်သွားတာပဲရေကပြန်ဆက်သွားတာလေအဝိုင်းကြီးမိမိတို့ကဆွဲလိုက်ပြီဆိုအဝိုင်းကြီးတော့ထင်တယ်ဘလောက်မှမကြောက်ဘူးဟုတ်တယ်မလားလေးတော့ဆွဲလိုက်ပြီဆိုရင်လေးတော့သဘောလေးရတော့မျက်စိထဲမှာခဏလေးတော့မြင်တယ်ခဏနေပျောက်သွားတာအဲ့ဒီတိုင်းပဲတဲ့ယုတ်ဒိဏ္ဍီနေရအဲ့ဒီလိုပဲအလွန်လင်းမြန်စွာဖြစ်ပြီးတော့ပြက်နေတယ်တဲ့နောက်တစ်ခုကဒီမိုးရွာတဲ့အခါမှာဖြစ်တတ်တဲ့လျှက်စီးလက်တဲ့သဘောတိုင်းပဲနော်မိုးဒိဏ္ဍီနေတဲ့မှာဟိုနာဒီနာက ရာဇီတွေလက်လက်လက်နက်နက်ဖြစ်လိုက်ပြီဆိုလန့်ကြည့်လိုက်ရင်ဘာမှမကြောက်ခဏလေးပဲเนาะမိမိကြည့်လိုက်တဲ့ကြည့်လိုက်ပြီဆိုရင်ဒီလျာစီကမရှိတော့ဘူးလင်းလင်းလင်းလင်းလက်လက်လက်နက်နက်တူလာလို့လန့်ကြည့်လိုက်ရင်အဲ့ဒီဘဝကမရှိတော့ဘူးပျောက်သွားတယ်ဒီရုပ်တင်နံတွေကလည်းပဲဥရိယဘုရားညာအားကောင်းလာတဲ့ယောဂီရဲ့တန်တန်မှာအဲ့ဒီလိုထင်းလာတတ်တယ်တဲ့ဖြစ်ပြီးရင်ပြတ်သွားတဲ့သဘောလေးအလွန်လင်းမြတ်တဲ့သဘောလေးကြာရှည်စွာမတည်မြဲတဲ့သဘောလေးတွေကစိတ်ထဲမှာညံထဲမှာမြင်းလာတယ်။နောက်တစ်ခုကဒီအင်ဂျင်ဆက်တန်တွေပေါ့ကာတန်တွေအင်ဂျင်ဆက်တန်တွေထော်လာကြီးတန်တွေနားဆောင်ကြည့်တို့တို့တို့တို့တို့နဲ့အတန်တွေမကြားကြဘူးလားတို့ဆိုတဲ့အတန်ကဘယ်လောက်ကြာလဲဘာမှမကြာဘူးရှေ့တတို့မှမပြီးသေးဘူးနောက်တတို့ကဆက်မြည်နေပြီနော်ဟုတ်တယ်မလားတို့တို့တို့တို့တို့တို့တို့နဲ့ဘယ်လောက်မှမကြာဘူးအဲ့ဒီအင်ဂျင်ဆက်တန်တွေတိယာကာလဘာမှမကြသလိုပဲတဲ့ဥစဉ်တို့ယောဂီတော်စင်တို့ကတဏ္ဍာမှာရှိနေတဲ့ရုပ်တွေနာမ်တွေဝေဒနာတွေမြင်မှုကြားမှုစားရတဲ့ဓမ္မယုံသဘောတွေကလည်းပဲခဏလေးပဲတည်တယ်တဲ့အဲ့ဒီသဘောလေးတွေမိမိတို့ရဲ့ဉာဏ်နဲ့မြင်လာပြီဆိုရင်ဒါဥရိယဘုရားဉာဏ်ရတယ်လို့ခေါ်တယ်နော်ဒါကြောင့်ဥရိယဘုရားဉာဏ်ရပြီဆိုရင်အဲ့ဒီလိုမမြဲတဲ့အနိစ္စလက္ခဏာလေးတွေကြာရေးစွာမတည်တဲ့သဘောလေးတွေစိတ်ထဲမှာကွက်ကွက်ကွင်းကွင်းရှင်းရှင်းလင်းလင်းမြင်လာရတယ်ဒါအနိစ္စကိုမြင်တယ်လို့ခေါ်တာပေါ့နောက်တော့ကအနတ္တသဘောလေးတွေလည်းပဲထင်းလာတတ်တယ်။အရင်တော့အနစ်သာရရှိတယ်။ဆိုပြီးတော့မိမိစိတ်ထဲမှာခံယူထားတဲ့သဘောတွေကဥရိယပြညာတွေအားကောင်းလို့ရှုလိုက်ပြီဆိုရင်ဘယ်ရုပ်ကိုပဲရှုရှုဘယ်နာမ်ကိုပဲရှုရှုဘာတစ်ခုမှအနစ်သာရမရှိတဲ့သဘောလေးတွေတွေ့လာရတယ်။ဥပမာဘာနဲ့တူလဲလို့ဆိုရင်တဲ့အလွန်မတန်အိတ်ကောင်းတဲ့ပုဂ္ဂိုလ်တယောက်အိမ်မက်တွေမြင်မက်နေရသလိုပဲတဲ့အိမ်မက်ဒီဘလောက်တဲ့ဘလောက်ဒီကောင်းတဲ့အိမ်မက်ဒီမက်မဲ့အဲ့ဒီယောက်ျားတယောက်အဲ့ရာကနိုးလာရင်အဲ့ဒီအိမ်မက်ကလက်စုပ်လက်ကင်ပြတာရှိသေးလားဘာမှမရှိတော့အိမ်မက်ထဲမှာတော့ตายရနေလိုက်တာနော်ဒူးလေးတနန်းနန်းနဲ့ตายရနေလိုက်တာအဲ့ရာကလည်းပဲနိုးလာရောသူ့ရဲ့အိမ်မက်ဒီကဘာတခုမှလက်စုပ်လက်ကင်ပြလို့မရဒီတိုင်းပဲဒီရုပ်တည်နန်းနေအရင်တော့ကတော့နှစ်သာသာရှိတယ်ငါကောင်အတ္တကောင်နဲ့ထင်ခဲ့တာတကယ်တကယ်ဝိပဿနာဉာဏ်နဲ့စူးစမ်းဆိုင်ရှုပြီးတော့ကြည်လိုက်တော့ဘာတစ်ခုမှအနစ်သာသာရှိတာမတွေ့ရဘူးဟုတ်တယ်မလားရုပ်ကြည့်လည်းပဲဖြစ်ပြီးတော့ပြတ်သွားတာပဲเนาะနာမ်ကြည့်တော့လည်းပဲဖြစ်ပြီးတော့ပြတ်သွားတာပဲဝေဒနာတွေကြည့်တော့လည်းပဲအရင်တော့ချမ်းသာတယ်ဆိုရင်အကြာကြီးချမ်းသာတယ်လို့စိတ်ထဲမှာထင်ခဲ့တာเนาะချမ်းသာတဲ့သဘောလေးတွေကလည်းပဲဥရိယဘုရားဉာဏ်တွေအားကောင်းလာပြီဆိုရင်ချမ်းသာတယ်ချမ်းသာတယ်လို့မှတ်လိုက်တာနဲ့တကယ်တည်းမရှိတော့ဘူးဆင်းရဲတဲ့သဘောတရားလည်းပဲဒီတိုင်းပဲကောင်းတာရောဆိုးတာရောဘာတစ်ခုမှအနစ်သာရမရှိဘူးเนาะအဲ့ဒီလိုစိတ်ထဲမှာထင်းလာရတတ်တယ်တဲ့နောက်တစ်ခုကဒီညဘက်မောင်မောင်မိုင်းမိုက်ထဲမှာမီးတုပ်လေးတစ်ခုလောက်ကင်ပြီးတော့လက်နဲ့မြန်မြန်လေးရမ်းကြည့်လိုက်ဝိုင်းလိုက်ပြီးဆိုရင်နီနီရောင်အနီရောင်အဝိုင်းအဆက်ကြီးမိမိတို့မျက်လုံးထဲမှာမြင်လာတယ်เนาะအဲ့ဒီအဝိုင်းကြီးကတကယ်သွားကင်ကြည့်တော့ရှိလားမရှိဘူးမျက်စိနဲ့ပြင်းပြန်စွာလှဲ့လိုက်လို့သာမျက်စိထဲမှာအဝိုင်းကြီးလို့ထင်တော့လည်းပဲလက်စုပ်လက်ကင်ပြကြဒီအဝိုင်းကမရှိဘူးနော်ဟုတ်တယ်မလားအဲ့ဒီလိုပဲတဲ့ဥစဉ်တို့ရဲ့ယောဂီတော်စင်တို့ရဲ့ယုံနံနှစ်ဖြာခန္ဓာ၅ပါးတွေကလည်းပဲဘာနှစ်သာသာမှလက်စုပ်လက်ကင်ကင်ပြကြမရှိဘူးတဲ့နောက်တစ်ခုကတော့ရေမြုပ်တွေနဲ့တူတယ်တဲ့ရေမြုပ်ဆိုတာမြင်မှုကြတယ်မလားမြစ်တွေထဲမှာလေဝဲတွေထနေပြီဆိုရင်အဲ့ဒီဝဲကြီးတွေနားမှာရေမြုပ်တွေထတာတယ်နော်အဲ့ဒီရေမြုပ်တွေလက်နဲ့သွားကင်ကြည့်တက်တက်မှာဘာနှစ်သာသာတွေ့လဲဘာမှမရှိဘူးပေါ့ပွားကြီးတွေနော်ကင်လိုက်ပြီဆိုရင်လေဒီဆက်ပြာမြုပ်တွေလို့ပေါ့ဆက်ပြာမုံတွေကိုရေထက်ထက်ဖြော်လိုက်လို့အမြုပ်တွေအပေါ်တက်လာပြီဆိုကင်ကြည့်လက်စုပ်လက်ကင်ဘာမှကင်လို့မရကင်လိုက်တာနဲ့ပျောက်သွားတာနော်အဲ့ဒီလိုပဲတဲ့ဒီရုပ်တွေဒီနံတွေကအရင်တော့တော့ဝိပဿနာဉာဏ်တွေမဖြစ်ခင်တော့ကတော့အနစ်သာရရှိတယ်လို့ထင်ခဲ့တော့လည်းပဲဝိပဿနာဉာဏ်ဤဖြစ်ပြီးဥရိယဘုရားဉာဏ်ဤအားကောင်းလာပြီဆိုရင်တော့ဘယ်ရုပ်ကြည့်ကြည့်အနစ်သာရမရှိဘူးဆိုတာလေးသိလာတာနော်နောက်တစ်ခုကငပြောတုံးနဲ့တူတယ်တဲ့ဒီရုပ်ဒီဒီနံတွေကနော်ငပြောတုံးကြီးအနစ်သာရရှိမယ်ထင်ပြီးတော့ယောက်ျားတစ်ယောက်ကအပေါ်ဆုံးအခွန်တစ်ခုခွာလိုက်တယ်အနစ်သာရတွေ့လားမတွေ့ဘူးအောက်မှာရှိမှာပဲဆိုပြီးတော့ဒုတိယအခွန်တစ်ခါထပ်ခွာတယ်တတိယအကွန်တစ်ခါထပ်ခွာတယ်။ငါပြောတော့ကြီးတာကုံသားမှာဘာအနစ်သာရမှမတွေ့ဘူး။မှန်ရဲ့လား။ဦးဇင်းတို့ယောဂီတော်စင်တို့ရဲ့ခန္ဓာကိုယ်ကြီးကလည်းပဲဘာအနစ်သာရမှမရှိဘူး။အရင်တော့ကောင်းတယ်လို့စိတ်ထဲမှာထင်ခဲ့တဲ့ခန္ဓာကိုယ်ကြီး အနှစ်သာရရှိတယ်လို့ထင်ခဲ့တဲ့ခန္ဓာကိုယ်နဲ့စိတ်ဝိပဿနာလုပ်ဒီပွားများအားထုတ်လို့ဥရိယပြဉ္ဉဏ်တွေရပြီဆိုတာနဲ့ဘာအနှစ်သာရမှမရှိဘူးဆိုတဲ့သဘောတွေကကွက်ကွက်ကွင်းကွင်းရှင်းရှင်းလင်းလင်းမြင်လာတာဟုတ်တယ်မလားအဲ့တော့ဘယ်ရုပ်ဘယ်နာမ်ပဲကြည့်ကြည့်ဖြစ်ခိုက်ဖြစ်ခိုက်ရုပ်ဒေနံတွေကိုကြည့်လိုက်တိုင်းကြည့်လိုက်တိုင်းဖြစ်ပြီးရင်ပြတ်သွားတဲ့သဘောလေးတွေကွက်ကွက်ကွင်းကွင်းရှင်းရှင်းလင်းလင်းမြင်လာတာကိုဥရိယပြဉ္ဉဏ်ရတယ်လို့ခေါ်တာနော်ခုနလိုဥရိယပြညာနုဂါသဆိုရင်ဒီဩဘာသာစာရည်တဲ့အလင်းရောင်တွေဖြစ်တတ်တယ်။ဒီအလင်းရောင်စာရည်တဲ့ဝိပဿနာဉာဏ်ကြီးကြောင့်ဆံမျိုးတွေဖြစ်လာပြီဆိုရင်ခုနဦးစင်းပြောသလိုဒါတွေကဝိပဿနာလမ်းမှန်တွေမဟုတ်ဘူး။ဒါတွေပေါ်လာရင်ရှုပေမှတ်ပေပွားများပေးခြင်းဖြင့်တို့ကျော်လွှားမှာပဲလို့စိတ်ဓာတ်မှာသိပြီးတော့ရှုပေမှတ်ပေပွားများပေးပြီဆိုရင်တော့ခုနတုန်းကစပြီးတော့ဖြစ်လာတဲ့ဥရိယပြညာအနုတွေကတဖြည်းဖြည်းနဲ့ရင့်လာတာ။ရင့်လာတော့ရှုလိုက်တိုင်းမှတ်လိုက်တိုင်းဒီအလင်းရောင်တွေလည်းပဲမတွေ့တော့ဘူးပီတိတွေလည်းပဲမဖြစ်တော့ဘူးဝိရိယတွေလည်းပဲသိပြီးတော့မဖြစ်တော့ဥပေက္ခသဘောတွေလည်းမဖြစ်တော့ပဲနဲ့ဖြစ်မှုပြမှုသဘောလေးတွေရုပ်သဘာဝနာမ်သဘာဝလေးတွေပဲရှင်းရှင်းလင်းလင်းမြင်လာတာကိုဥပကိလေသာတွေကနေလွန်မြောက်တဲ့ဥရိယပြဉ္ဉဏ်အစစ်လို့ခေါ်တယ်တဲ့ဒါကဥရိယပြဉ္ဉဏ်ကနှစ်ပိုင်းရှိတယ်လို့ယောဂီတော်စင်တွေနားလည်ထားရမယ်နော်စဉ္ဏုဂါသဆိုရင်ဝိပဿနာဉာဏ်ကြီးကြောင့်၁၀ပါးဖြစ်တယ်အဲ့ဒီ၁၀ပါးကိုမိမိတို့ကရှုရင်မှရင်ပွားများရင်လည်းကြော်လွားသွားပြီဆိုမှရုပ်တည်နံတွေရဲ့ဖြစ်မှုပြမှုတွေကိုရှင်းရှင်းလင်းလင်းသိတဲ့ဥဒိယပြညာအစစ်ဖြစ်တာအဲ့တော့ဒီလိုဥဒိယပြညာတွေဖြစ်ပြီးဆိုရင်ယောဂီတော်တော်ဇင်တွေရဲ့စိတ်ထဲမှာတစ်ခါလေတွေးတတ်တယ်အလင်းရောင်တွေဖြစ်လာပြီဆိုရင်ဒီအလင်းရောင်တွေကအရိယာမတ်တွေမဟုတ်ဘူးအရိယာမတ်သူယောက်ျောင်းလမ်းကောင်းတွေလည်းပဲမဟုတ်ဘူးဒါတွေကအလေးကရုမပြုဘဲနဲ့ရှုမှတ်မှုကိုသာလျှင်အလေးကရုပြုရမယ်လို့စိတ်ထဲမှာဉာဏ်ထဲမှာပေါ်သွားပြီဆိုရင်တော့တဲ့အဲဒီယောဂီရဲ့အတန်တန်မှာမဂ္ဂမဂ္ဂဉာဏတတနာဝိတ္တုဖြစ်သွားပြီတဲ့လမ်းမှန်နဲ့လမ်းမှားကွဲပြားစွာသိသွားပြီတဲ့နိုင်ရလားတချို့ကြတော့ဒီအလင်းရောင်စားရတဲ့ဆယ်မျိုးပေါ်လာရင်ဒါတွေကိုပဲတရားထုလို့စိတ်ထဲမှာထင်ကြတာနော်ချမ်းသာမှုလေးတွေဖြစ်လာပြီငြိမ်းမှုလေးတွေဖြစ်လာပြီဥပက္ခသဘောလေးတွေဖြစ်လာပြီဆိုငါတရားထူးရပြီထင်ပါတယ်တရားထူးရလို့ငါတဏ္ဍာမှာဒါတွေပေါ်လာနေမှာပါစသည်အားဖြင့်မှားယွင်းစွာထင်မြင်တတ်တယ်အဲ့တော့ဥရိယပြညာနေအားကောင်းလာတဲ့ယောဂီတယောက်ကဆရာသမားတွေရဲ့ညွှန်ကြားချက်အတိုင်းကျင့်ကြံပွားများကျူးစာအထုတ်တဲ့အခါမှာဒီအလင်းရောင်စားရတဲ့တရားတွေကအရိယာမတ်သူယောက်ျောင်းလမ်းကောင်းနေမဟုတ်ဘူးအရိယာမတ်လည်းမဟုတ်ဘူးဒါတွေကိုလက်လျူရှုပြီးတော့ရှုမှတ်မှုကိုသာလျှင်အလေးကရုပြုရမယ်လို့စေတမာတိပြီးတော့ဖြစ်ပေါ်သည်များယုတ်တရားနံတရားတွေကိုဖြစ်ပေါ်တဲ့အတိုင်းလေးပဲရှုရင်းမှန်ရင်ပွားများရင်နဲ့ခုနလိုဖြစ်မှုပြမှုတွေရဲ့သဘောလေးတွေသဘာဝလက္ခဏာလေးတွေသာမညာလက္ခဏာလေးတွေကိုကွက်ကွက်ကွင်းကွင်းရှင်းရှင်းလင်းလင်းမြင်လာပြီဆိုရင်ဥရိယပြညာလည်းဖြစ်တယ်မဂ္ဂမဂ္ဂညာနာတသနာဝိတ္တုလည်းပဲမိမိတို့ရဲ့တန်တန်မှာဖြစ်လာတယ်တဲ့အဲ့တော့ယခုလိုဒီဝိပဿနာဉာဏ်ကြီးကြောင့်ဆယ်ပါးသည်ဝိပဿနာခီးတယ်ဒီလမ်းမှာကြုံတွေ့ရမယ်အရာဝတ္ထုတွေပဲလို့ယောဂီတော်စင်နေလားတဲ့သဘောပေါက်ပြီးတော့ဒီဆယ်မျိုးကြုံလာတဲ့အခါမှာဒီနားမှာပဲရပ်မနေပဲနဲ့ရှေ့ဆက်ပြီးတော့ရှုမှတ်ရမှာပဲပွားများမှာပဲအထုရမှာပဲလို့ကိုစီကိုစီနားလည်သဘောပေါက်ပြီးတော့မိမိတို့ကျင့်ကြံပွားများကြိုးစားအထုနေကြတဲ့ဝိပဿနာသတိပဋ္ဌာန်ကျင့်များတွေကိုဆက်လက်ပြီးတော့ကျင့်ကြံပွားများကြိုးစားအထုကြရမယ်ကျင့်ကြံပွားများကြိုးစားအထုကြမယ်ဆိုရင်တော့အထက်ထက်ဖြစ်တဲ့ပင်ကဉာဏ်ဗျာဉာဏ်အစာရည်တဲ့ဝိပဿနာဉာဏ်တွေမဉ္ဇဉ်ဖူဉာဏ်တွေရနိုင်ကြမှာပဲလို့ကိုစီကိုစီနားလည်သဘောပေါက်ပြီးတော့ယခုလည်းကျင့်ကြံပွားများကျူစွာအားထုတ်နေတဲ့ဝိပဿနာအကျင့်များတွေကိုကျင့်ကြံပွားများကျူစွာအားထုတ်ကြကျင့်ကြံပွားများကျူစွာအားထုတ်ကြခြင်းအပြင်ဝိပဿနာဉာဏ်စဉ်တွေဆင်းဆင်းတက်၍မဉ္ဇဉ်ဖူဉာဏ်တို့ရနိုင်ရောက်နိုင်မျက်မှောက်ပြုလွယ်နိုင်ကြသည့်ယောဂီတော်စင်များဖြစ်နိုင်ကြပါစေ။သာဓုသာဓုသာ